ခလင်းငယ်ရဲ့ပါဝင်အမေရိကန်သာသနာ့ပြုအဖွဲ့18ဦးဟာဟေတီမှာလူစုခိုင်းတဲ့ကံပြန်ပြီးဆွဲရကိုခံရတယ်လို့ဒီဖြစ်ရကိုသိတဲ့ဘာသာရေးအဖွဲ့တစ်ဖွဲ့ကအစံနဲ့ message ပို့ပါတယ်။ Ohio ပြည်နယ်ချစ်ဆိုင်ခရစ်ယာန်ထောက်ပံ့ရေးအဖွဲ့ Christian Aid Ministry ကတခြားသာသနာ့ပြုအဖွဲ့ကို message ပို့ပြီးဒီ18ဦးဟာဟေတီမှာမိဘနဲ့ဂျင်ယာဖွဲ့ဖို့လှုပ်ပေးနေကြတာဖြစ်ကြောင်းအခုသတင်းပို့တာဟာပြန်ပြီးသမားတွေနောင်တရအောင်အထူးစုဆောင်ပေးကြဖို့ဖြစ်ကြောင်းပြောပါတယ်။သာသနာ့ပြုအဖွဲ့ကဟေတီတာဝန်ခံနဲ့သူ့မိသားစုအပြင်အဲ့ဒီသာသနာ့ပြုစခန်းမှာနေတဲ့တခြားအမည်မသိအမျိုးသားတဦးကိုရောအဲ့ဒီမိဘမဲ့ဂျင်ယာကိုလာလဲသူတွေကိုပါပြန်ပြီးဆွဲသွားတာဖြစ်ကြောင်းသတင်းပေးထားတာဖြစ်ပါတယ်။အမေရိကန်အရာရှိတွေကတော့အခုလိုပြန်ပြီးဆွဲတော့ကိုသူတို့သိထားကြောင်းနဲ့ဒီမောက်ရအမေရိကန်နိုင်ငံသားရဲ့လုံခြုံရေးဟာအမြင့်ဆုံးဦးစားပေးချက်တည်းပါတယ်လို့ပြောပါတယ်။ဒီပြန်လေးဆက်မှုကအမေရိကန်အစ်မအရာရှိကြီးသူဟေဒီတော်ရဲ့ဒီရပိုင်းတင်ဖြစ်သွားတာပါ။အမေရိကန်လူ့ခွင့်ရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဦးဇရာဇီယာဟေဒီကိုတော်ရောက်ခဲ့ပြီးတဲ့နောက်ဟေဒီမှာဂိုင်းနေတဲ့အကျန်းဖြစ်မှုရော့တော့ဟေဒီရဲ့အကူအညီဖြင့်အမေရိကန်စစ်အုပ်ကနောက်ထပ်ဒေါ်လာ15,000ထပ်ပေးဖို့ကတိပြုခဲ့တာဖြစ်ပါတယ်။